ရိုဟင်ဂျာဒုက္ခသည်တွေနေရာပြန်ရေးမြန်မာအစိုးရမှတာဝန်ရှိတဲ့အတွက်နိုင်ငံတကာကဝိုင်းဝန်းကြိုးပမ်းတိုက်တွန်းကြဖို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AKF တို့ကဒါကာမြို့အခြေစိုက်နိုင်ငံတကာတန်တမန်တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတွေ့ဆုံပွဲမှာတိုက်တွန်းလိုက်ပါတယ်။ဒီတွေ့ဆုံပွဲကိုဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာတန်ယုံကတော့ကိုယ်စားလှယ်ဆီလွှတ်ခြင်းမရှိပါဘူး။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံမိမဲ့ဒုက္ခသည်တွေနေရာပြန်ရေးကိုစီစစ်ဆောင်ရွက်သွားမယ်လို့ကြေညာထားပါတယ်။ဒါပေမဲ့ဒုက္ခသည်တွေကိုပြန်လည်ခံဖို့ပြီးခဲ့တဲ့သတင်းပတ်ကဒုတိယအကြိမ်ကြိုးပမ်းခဲ့ပေမဲ့ဒုက္ခသည်တွေဘက်ကလာရောက်ခြင်းမရှိတဲ့အတွက်မအောင်မြင်ခဲ့ပါဘူး။မြန်မာအစိုးရပေါ်မှာဒုက္ခသည်တွေအယုံကြည်ကင်းမဲ့နေတဲ့အတွက်နေရာပြန်ရေးမြန်မာဘက်ကလုံခြုံစိတ်ချရတဲ့အနေအထားဖန်တီးပေးဖို့တာဝန်ရှိကြောင်းဝန်ကြီး AKF တို့ကပြောပါတယ်။ဆွေးနွေးပွဲကိုတက်ရောက်လာတဲ့တန်တမန်တွေကလည်းဒုက္ခသည်တွေနေရာရင်းအမြန်ဆုံးပြန်ရေးကိုကူညီလှုံ့ဆော်သွားမယ်လို့ကြေပေးပြောကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်တွေကိုလက်ခံပေးထားပြီးတော့အကူအညီပေးနေတယ်လို့တကဘာလုံးကလည်းကူညီဖို့နဲ့ဘင်္ဂလားဒေ့ရှ်တနိုင်ငံတည်းကိုသာဒီဝန်တို့ဝန်ပိုးကိုမပေးဖို့ဝန်ကြီး AKF ကမေတ္တာရက်ခံခဲ့ပါတယ်။